လူမှုကွန်ရက်စာမျက်နှာမှာတက်မတော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုံသိက္ခာကြဆင်းအောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်က66ဂါကြီးနဲ့အမှုဖွင့်ခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအကြီးညိုပြက်စီမှုပုံမှန်905ဂါကြီးနဲ့ဒီကနေ့တရားရုံးမှာထပ်မံတရားစွဲလိုက်ပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ထားတဲ့သဘောထားမပြောင်းလဲဘူးဆိုတာကိုပြနေတာပဲလို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါရရှင်
။တမန်တော်နဲ့ကာကွယ်ဦးစီးချုပ်ကိုဂွန်နစ်ကကြာစင်အောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်တပ်လမ်းကျောကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလှုပ်ပြီးမလ29ရက်နေ့ကအင်းစိန်မြို့မှာရဲစခန်းမှာအမှုပွင့်ထားခဲ့ပါရ။အေဘဲ2ရက်နေ့မှာမင်းထင်ကိုကိုကြီးဟာရဲစခန်းမှာတွားရောက်စစ်ဆေးခံပြီးရဲစခန်းကအာမခံနဲ့ပြန်လည်လှုပ်ပေးခဲ့ပါရ။ဒီနေ့မှာတော့ရန်ကုန်တိုင်းစစ်တပ်လမ်းကျောကပဲပုံမှန်95ကာကြီးနဲ့တရားရုံးဦးတိုက်လျှောက်ထားတယ်ဆိုတာကိုရဲစခန်းဘက်ကအကြောင်းကြားလာပါရ။ဒါနဲ့ပတ်သက်လို့ဒါက်တာမင်းထင်ကိုကိုကြီးက VOA ကိုအခုလိုပဲပြောပါတယ
်ကျွန်တော်66ခါကြီးနဲ့ခြေစကမ်းမှာဟိုအမှုဖွင့်ဖို့တိုင်ကြထားတယ်ပေါ့နော်အဲ့ဒီကိုကျွန်တော်ကအတင်းနေပြန်နေလို့ကျွန်တော်ကိုယ်တိုင်ရဲစခန်းကိုစွားပြီးတော့မေးလိုက်တော့ရဲစခန်းကကျွန်တော်အတီးပြူတယ်ပေါ့လေအဲ့ဒါနဲ့ကျွန်တော်မနေ့ကရဲစခန်းမှာစွားပြီးစစ်ဆေးခံတယ်ပေါ့66ခါကြီးအဲဘာလဲဆိုတော့တမ်တော်ကိုကျွန်တော်ကတမ်တော်ရဲ့ဂုံတိတ်ခါကြဆင်းအောင်ဒီလူ့ဖွင့်ရဲ့ပေါ်လေအဲ့ဒီအောင်အတုံးပြုပြီးတော့ပြုမှုဆောင်တဲ့ရေးသားတယ်ပေါ့လေအဲ့ဒီဆက်ဆွဲချက်နဲ့အမှုဘုံကိုသူတို့ချိုးစားတာပါအဲ့ဒါမနေ့ကကျွန်တော်ရေးစကောင်းသွားတယ်စစ်သေးခံတယ်ပေါ့နော်အာကျွန်တော်ဟိုအမှန်ကန်ပေးတယ်ပြီးတော့ဒီနေ့ခုလေးနေမယ်ပေါ့နော်ရေးစကန်းကကျွန်တော်ယူဖုန်းဆက်တယ်ပါလဲဆိုတော့တမရောကတရားရုံးမှာလည်း905ကာကြီးနဲ့ကျွန်တော်အမှုဖွင့်ဖို့ဥတိုက်လျှောက်ထားတယ်တဲ့အဲရေစခန်းသူလည်းဒီနေ့မှပြည်တာအဲကျွန်တော်ဒီဖုန်းဆက်ပြီးတော့အဲ့ဒီကိစ္စအတွက်ကျွန်တော်905ကာကြီးဆိုတော့ဖန်ဝရန်လိုလာတော့ပေါ့ဟောအဲ့ဒီအရဲသူတို့ကျွန်တော်ဖုန်းဆက်တယ်အဲ့ဒီအရဲသူတို့ဆက်လက်ဝင်ရောက်ဖို့ရှိတယ်အဲ့ဒါကျွန်တော်အခုလေးနေမှပြည်ရတာ
လူမှုကွန်ရက်ဒီပေါ်မှာရှင်းသားချက်တွေနဲ့ပတ်သက်ပြီးတက်မတော်အနေနဲ့66ဂါကြီးနဲ့တရားစွဲဆိုတဲ့အမှုပေါင်း9မှုတက်မတော်ကိုစားဂျားလူကဆွဲဆိုတဲ့အမှုပေါင်း9မှုရှိရလို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့တွေရဲ့စင်းစရားတွေမှာဖော်ပြထားပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်ထားရှိတဲ့သဘောထားကမပြောင်းလဲဘူးလို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုလှုံ့ဆော်မှုအတန်အဖွဲ့ကကိုဆောင်ခါပါ
တံတော်ကဆက်သွားကြည့်ရင်မဟုတ်ဘဲနဲ့ကနဒါအခုဒီကူမင်းနေမှုကိုအမှုမှာဆိုရင်နောက်ထပ်ငါကာကြီးလိုဟာမျိုးဟာတက်ပြီးတော့ဆွေးနွေးတယ်ငါကာကြီးဆိုတာကတော့တံတော်ကိုအတီးပြက်အောင်ပြောထူတာတံတော်ရဲ့အရာရှိသူကိုဝေဖန်တာဒါနဲ့ပတ်သက်ပြီးတော့တရားချင်းဆိုလို့ရတဲ့အခုပေါ့နော်ဆိုတော့ဒီဟာဒီကိုကြည့်ရင်အဖြစ်ဒီတံတော်ဟာဒီလိုဒီဝေဖန်နေတဲ့ဟာဒီပုံမှာယနေ့ချိန်ထိတိုင်းလုံးဝဒီဆက်ဆက်ကြည့်မှခံဖြစ်နေတဲ့လူတွေနဲ့တော့တော့ကျွန်တော်ကြည့်ရင်ကအဲ့ဒါတင်မဟုတ်ဘူးလေကက်တမရွန်နေတဲ့လူတွေတစ်ခုတည်းရဲ့လုံးပေါ်မှာအခုချင်းတူတူနဲ့ပတ်သက်ပြီးအတိုက်ခံပြောလို့ရှိတဲ့လူတွေပေါ်မှာအချိန်ကြီးဒီထောင်ကြီးရဲ့ပုံစံမျိုးတော့ကျွန်တော်ရှိနေတယ်လို့ကျွန်တော်ယူဆရတယ်ဘာလို့လဲဆိုတော့ဒါဟိုတစ်ခုဟိုရေးတမန်ရေးတမှုကအစားတူကချက်ချင်းတရားကောက်ချေတာကိုကျွန်တော်တွေ့ရတယ်ဟိုလိုကလည်းဒီအဲဒီမန်လီယာကျတော့တပါးကိုတက်မလို့ရတဲ့အခြေအနေကိုပြရဲ့ဘာလို့ဆိုတော့နောက်ပိုင်းမှာဒီတက်မလို့နဲ့ပတ်သက်ပြီးဒီပြောဆိုမှုတွေပေါ်မှာတရားစွဲရပူပြီးစိတ်လာတယ်လို့ကျွန်တော်တို့မြင်မိတယ်ဘာလို့ဆိုတော့အခုဒီလိုမျိုးလုပ်နေခြင်းအဖြစ်ဘာလို့ဒီကျွန်တော်တို့ထင်တယ်ဒီတက်မလို့ရဲ့ဒီဒီလိုကြီးရှိနေလူခွေရဲ့ကိုကျတော့ဒီလိုလက်ကထုတ်ပေါ်သူ့ကိုယ်ပေါ်မှာထားတဲ့တကောရာဟာဒီနေ့ချိန်ထိတိုင်းလုံးဝမပြောင်းလဲသေးဘူးလို့ကျွန်တော်တို့ကမြင်တယ်
တနင်္ဂနွေလုံးမှာ66ဂါကြီးနဲ့တရားစွဲဆိုခံထားသူ2019ခုနှစ်ဧပြီ3ရက်နေ့ထိ185မှုရှိပါတယ်။အရင်ဆိုးအဟောင်းလက်ထက်မှာစွဲဆိုတဲ့အမှု17မှုရှိပြီးလက်ရှိဆိုးအလက်ထက်မှာတော့184မှုရှိလာတဲ့အတွက်အရက်သားဆိုးအလက်ထက်မှာစက်တွေဥပဒေပုံမှန်နဲ့တရားစွဲဆိုတာများပြားလာတာကိုတွေ့ရပါတယ်။ဒရင်မီယာသမားတွေပေါ်မှာလဲ66ဂါကြီးနဲ့တရားစွဲဆိုမှု23မှုရှိပြီးတရားရင်ဆိုင်နေရတဲ့ဒရင်သမား32ဦးထိရှိပါတယ်ခင်ဗျာ